ဒေါက်တာရှင်များရှင်အခုခါမှာတော့အားလုံးဆောင်ရွက်နေကြတဲ့အင်္ဂါနေ့ညထိုင်လေးလိုင်းစီစဉ်လှည့်ရောက်ပါပြီ။ကုဇော်ဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမှုမက်ဆူမွန်နဲ့တင်ဆက်ထားတဲ့ထိုင်လေးလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။ဒီထိုင်လေးလိုင်းစီစဉ်ကကျေးဇူးပါတယ်။ကျွန်တော်ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့27ရာစုပင်လုံညီလာခံတတိယကြိမ်အစည်းအဝေးကိုလာမယ့်ဇူလိုင်လ17ရက်ကစပြီး9ရက်ကြာနေပြီးတော့မှကျင်းပမယ့်အကြောင်းနိုင်ငံတော်အတိုင်ပင်ခံယုံ Facebook စာမျက်နှာမှာကြေညာထားပါတယ်။အချင်းချင်းရက်ရွှေ့ဆိုင်ပြီးမှဖြစ်လာခဲ့တဲ့ဒီညီလာခံရဲ့ညီလာခံနဲ့နောက်ပြီးတော့ဒီမြန်မာနိုင်ငံရဲ့အနာဂတ်ညီညာရေးအလားအလာတွေအပေါ်ကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့ပင်တိုင်းဆွေးနွေးပေးကြမယ့်ပုဂ္ဂိုလ်ကြီးကတော့ရှမ်းတန်တော်စင်သတင်းဌာနကိုတည်ထောင်ခဲ့သူလည်းဖြစ်ပြည်တော်စု Institute ရဲ့ Director လည်းဖြစ်တဲ့ဦးခွန်ဆိုင် SNDP ပါတီကိုစားပြုဒီပွဲမြို့နယ်ကအမျိုးသားလွှတ်တော်အမဟောင်းဦးရဲထွန်းနောက်ပြီးတော့ UNFC အဖွဲ့ရဲ့ပြောခွင့်ရလည်းဖြစ် ANC အဖွဲ့ရဲ့အထွေထွေအတွင်းမှုလည်းဖြစ်တဲ့ဦးထွန်းစော်လို့ဖြစ်ပါတယ်ကျွန်တော်ပထမဆုံးဥက္ကွန်ဆိုင်ကိုလေလိုင်းမော်ကိုဖိတ်ခေါ်ချင်ပါခင်ဗျာဥက္ကွန်ဆိုင
်ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ဥက္ကွန်ဆိုင်အခု
လာပါ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာအာဒီ27ရာစုပင်လုံညီလာခံကတော့အခုတတိယအကြိမ်တကယ်ကျင်းပဖြစ်တော့မယ်ပေါ့နော်တရားဝင်ကြေညာလိုက်ပြီပေါ့ဆောစောကျွန်တော်ပြောသလိုပဲသူကအကြိမ်ချင်းကျင်းပဖို့အတွက်ရက်တွေရွှေ့ဆိုင်းပြီးတော့မှအခုလိုဖြစ်လာခဲ့ပြီးတဲ့နောက်မှာအခုလည်းမတေချာသေးတာကဘယ်အဖွဲ့တွေပါမလဲဟိုအန်စီလက်မမထိုးသေးတဲ့အဖွဲ့တွေကဘယ်အဖွဲ့တွေကိုဖိတ်မလဲဆိုတာမသိရသေးပါဘူးဆိုတော့ဥက္ကွန်ဆိုင်ကဘယ်လိုမြင်မိသလဲဥက္ကွန်ဆိုင်လည်းဒီဆွေးနွေးပွဲတွေမှာလီလာသူအနေနဲ့ပဲဖြစ်ဖြစ်ပေါ့ဟိုအဖွဲ့စီတစ်ခုကိုကိုစားပြုလို့ပဲဖြစ်ပေါ့နော်ဟိုတက်ဖူးဟိုဆွေးနွေးပြီးတော့အခုလာမဲ့တတိယကြိမ်ညီလာခံရဲ့အလားအလာကရောဥက္ကွန်ဆိုင်ဘယ်လိုရှိတယ်လို့မြင်မိလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီတစ်နှစ်ကျော်ကြာပြတော့မှအခုထိဒီပြည်တော်စုငင်းချမ်းရင်းညီလာခံမကျင်းပနိုင်တဲ့အကြောင်းရင်းကတော့ပါလေဆိုတော့ဒီခွဲမထွက်ရဘူးဆိုတော့ဒါဒီအစိုးရဘက်ကတောင်းဆိုချက်နဲ့ပတ်သက်ပြတော့မှဒီအကျင့်နဲ့ပြန်ပြတော့မှဆွေးနွေးတဲ့ကိစ္စဟာမပြေလေတဲ့အခါကျတော့ဒီမပြေလေဘူးမှာရှေ့ခံပြတော့မှအခုထိမကျင်းပနိုင်ခြင်းနဲ့ဖြစ်ပါတယ်နော်အဲ့ဒီတော့ဒီနောက်ဆုံးမှာဘယ်လိုဖြစ်သွားလဲဆိုတော့ဒီနောက်ထပ်စလုံးကမြင်လာတာဒီကျွန်တော်တို့မကြည်လည်တဲ့ကိစ္စကိုပဲဆက်ပြီးညင်းနေမှာဆိုလို့ရှိရင်ဒီငင်းချင်းကြီးလာခံဖြစ်နိုင်မှာမဟုတ်ဘူးကျွန်တော်တို့လုပ်တင်တာကတော့လွယ်တာကနေဆက်တာကိုသွားဖို့တွေအဲဥပမာဆိုလို့ရှိရင်ဒီရန်သူရဲ့တကယ်အခြေခံတက်ကြီးကိုတိုက်ပြီးတော့မှမရဘူးဆိုလို့ရှိရင်ဒီတက်ကိုဆက်လက်တိုက်နေတဲ့အစားသူရဲ့ဝန်းကျင်မှာရှိတဲ့တက်စခန်းတွေကိုအရင်တက်နော်ဒီတက်စခန်းတွေပြီးတဲ့အခါကျတော့မှရှိတဲ့ဗျအင်အားစုကလာပေါင်းပြီးတော့မှဒီတက်ကြီးကိုပြန်တိုက်တာကောင်းတယ်အဲ့ဒီအတူရခေါ်နေအဲသူတို့ဒီကိုယ်မထွေရဘူးဆိုတဲ့သိစားကိုသူကျော်လောလိုက်ပြီးတော့မှဒီလွယ်ရာကစတယ်လို့အဲ့လိုမျိုးမြင်ပါတယ်ဒီလွယ်ရာနဲ့စတယ်ဆိုတာလည်းပါလဲရှိတယ်ဆိုတော့အစတုန်းကတော့သူတို့ကဒီလူနည်းစုအခွင့်အရေးများကာကွယ်ရေးနဗရမအခြေခံလူအခွင့်အရေးနဗရမပါလဲဆိုတော့ကျမတန်းသူရဲ့ကိစ္စတွေကိုဆွေးနွေးနေပေါ့လူတော်လည်းဒီကိစ္စမှာလေကျမ်းရမအခက်ခဲတွေ့တာကပါလေဆိုတော့ဒီလူနည်းစုအခုရင်းများကာကိုရေးဆိုလို့ရှိရင်ဒီဥစ္စာကအရင်ကဖြစ်ခဲ့တဲ့ခွဲမထွက်ရဘူးဆိုတာတွေရတယ်ပြန်ပါလာလိမ့်မယ်နော်အဲနောက်ပြီးတော့မှဒီဟိုအခြေခံတို့ခွင့်ရေးဆိုတာလဲစိတ်ကျေပြလုံးလေလို့ဒီတပ်ဖက်ကဆိုတော့အဲ့လိုမျိုးမြင်တယ်ဒီတော့ကျွန်တော်တို့ဒီအခုဒီကျမတန်းသူကြီးကိုကျွန်တော်လုံနိုင်ကောင်းမယ်ဆိုပြီးတော့မှသူတို့ကသူတို့ကအဆုံပြုတဲ့ခါကျဒီအဆုံပြုတာကိုလက်ခံနိုင်ခြင်းဖြစ်ပါတယ်နော
်ဟုတ်ကဲ့အဲ
တို့တော်လည်းဒီညကျွန်တော်နဲ့ပြန်ဆက်ပြောချင်တာပါလေဆိုတော့ဒီကျမတန်းသူကြီးကိုကျွန်တော်တို့ဆွေးနွေးမယ်ဆိုတော့တချို့ကတော့မကျေနပ်ဘူးပေါ့နော်ဘာလို့လဲဆိုတော့ငါတို့နိုင်ငံကြီးလာတော့လောက်လာတာနှစ်ပေါင်း30ရှိဒီပြင်အကြောင်းမျိုးအရေးကြီးတဲ့အကြောင်းတွေမဆွေးရမနှွေးရဘဲနဲ့ပေါ့ဆိုလို့ဒီလိုကျမတန်းသူရေလောက်ကလာသူမျိုးကလေးဆိုတာမြင်နေတယ်ရှိပါတယ်။တို့တော့လေအကောင့်ဘက်ကနေကြည့်တယ်လို့ဖြစ်တယ်ဆိုတော့ဒ ဒီကျမ်းမာတန်းသူရိကိစ္စဆိုတာကိုကျွန်တော်ဆွေးနွေးနိုင်မယ်ဆိုရင်ဒါလွယ်တာကနေဖြစ်တာကိုသွားတာဖြစ်တယ်နောက်တစ်ခုကပါလဲဆိုတော့ဒီဟာကိုကျွန်တော်ကောင်းကောင်းကန်ကြွယ်နိုင်မယ်ဆိုရင်ကျွန်တော်တို့ရဲ့အမျိုးသမီးတွေရဲ့ပါဝင်မှုကိုကျွန်တော်တို့ကပိုပြီးတော့မှဒီအားပေးနိုင်မယ်နော်မြင့်တင်နိုင်မယ်လို့အဲ့လိုမြင်ကြပါတယ်ခင်ဗျာ
โอเคอุ้งท่านเจตสิทธิ์มาเลยเราอุ้ยท่องเลยตะคาได้ดีมีกุ้งก็ไม่มีจังมาเลยอุ้ยท่องอเมียนก็บ่รู้ชื่อเลยเราอิงอิงยงเปล่าบ่อ๋อเราอเมียนเปล่าเนาะโหดีโลยัตนาฤบ่เนาะชื่อเลยตะเจ็งตะเจ็งตะเจ็งชื่อนี้ได้มาดีโลยัตนาฤเป้ไม่เลยสรว่าก็โหใต้ไปแล้วก็ไม่ทันรู้บ่เลยไม่ทันรู้สรว่าก็โหดีมา ဒီဝေးပုံတံကိုပေါ့เนาะကျွန်တော်တို့ဒီငញ្ញန်ရေးအတွက်ငញ្ញန်ရေးအတွက်ဆွေးနွေးကြတဲ့ဆွေးနွေးပွဲမှာပထမဦးဆုံးအနေနဲ့အပြစ်ခရက်စဲထားတယ်အပြစ်ခရက်စဲထားတယ်ဆိုတာကနိုင်ငံရေးကိစ္စတွေဆွေးနွေးဖို့အတွက်ဆွေးနွေးဖို့အတွက်ကျွန်တော်တို့ရံမဖြစ်ကြဘဲနဲ့အပြစ်ခရက်စဲထားမယ်အဲ့ဒီအတွက်ကိုစီကံလေးတွေတတ်မှတ်ပြီးတော့ NCA ဆိုပြီးတော့ကျွန်တော်တို့အပြန်လာလိုက်နာမယ်အစာချုပ်ပြီးတော့
ဒီခါရက်ပြီးတဲ့အခါကျတော့မှနိုင်ငံရေးဆွေးနွေးပွဲကစားပွဲကိုသွားမယ်။ဆိုတာဒီညာကတော့ယူကြီးကဟိုပါတော့နန်းချောင်းပေါ့နော်။အဲ့ဒီမှာနိုင်ငံရေးဆွေးနွေးတဲ့အခါမှာအခုဟိုဘယ်အထိရောက်နေသလဲဆိုရင်ကျွန်တော်တို့ဖက်ဒရယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တိုင်းနာနဲ့နိုင်ငံရေးဖွဲ့စည်းတွေကလည်းဖက်ဒရယ်စနစ်ကိုသွားကျင်တယ်။စစ်မှန်တဲ့ဖက်ဒရယ်စနစ်ကိုဟိုကျွန်တော
ဖက်ဒရယ်ဆိုတာခွဲထည့်ရေးလို့နားလည်ထားတဲ့အနေအထားကနေပြီးတော့ဖက်ဒရယ်ဆိုတာအခွဲထည့်ရေးမဟုတ်ဘူးခွဲမထွက်ဖို့အတွက်ခွဲမထွက်ချင်းအောင်ဖက်မထွက်ဖို့အတွက်ကျွန်တော်တို့ကအတူတကွနော်အတူတကွဒီကိုဟိုဒေတာကိုနေနေမှာကိုပိုင်အုပ်ချုပ်ခွင့်နဲ့ဒီအာနာပေါ့နော်လုပ်ပိုင်ခွင့်အာနာဆွေးနွေးမှုတွေရှိတဲ့စနစ်ကိုဖက်ဒရယ်လို့ခေါ်တယ်ဆိုတာကိုနားလည်သွားတဲ့အခါမှာဖက်ဒရယ်ကိုသွားဖို့ဆိုတာကိုတော့တူသွားတယ်ပေါ့အဲ့တော့အခုပြီးခဲ့တဲ့ကာလမှာတော့အဆိုရနဲ့တမတော်ကဒီဟိုစိတ်ပြီးတော့ဟိုအမြင်မကွဲဘူးပေါ့တမတော်ကလက်ခံလိုက်လို့ရှိရင်တမတော်ကလည်းဘာပဲဖြစ်ဖြစ်လက်ခံလိုက်တဲ့အနေအထားရှိတာပေါ့နော်အဲဒီကြားထဲမှာကျွန်တော်တို့ဒီဒီတိုင်းလမ်းလမ်းနဲ့ကန်ဖွဲ့ရင်းနဲ့အဆိုရနဲ့ဒါမှာဆိုလို့ရှိရင်လည်းဆက်တွေ့ပေးတဲ့နော်ဒီ technician အဖွဲ့တွေလည်းရှိတယ်ရှိတဲ့အခါကျတော့အမြင်ဒီမတူတာ क्वे ပြတာယုံကြည်မှုမရှိတဲ့ကိစ္စတွေလည်းဒီဟာကအသွားအပြန်လွန်ပြန်ထိုးပြီးတော့သူတို့တိဆောက်နိုင်နေပေါ့နော်အဲ့တော့ဟုတ်ပြီအဲ့ဒီအနေထားရောက်တဲ့အခါအမှန်ကဒီအစိုးရလက်ထက်မှာဒေါက်တာဆွကြည်တို့ NLD အစိုးရတက်လာတဲ့အခါမှာလောက်ရမယ်နော်ဟိုနန်းကနန်းရမယ်နန်းကရုပ်မဲ့တစ်ခုကိုရှင်းရှင်းလင်းလင်းချအောင်ဟုတ်ပြီအဲ့တော့ကျမတို့အရင်အစိုးရလက်ထက်ကလှုပ်ထားတဲ့နန်းကဒီထိရောက်နေခေရဒီထိရောက်နေရောက်နေတယ်ဆိုရင်ကျမတို့ဒီဖက်ဒရယ်သွားမယ်ဆိုတာမှာယူရတူညီသွားပြီတူညီသွားတယ်ဆိုတဲ့အခါကျတော့ဖက်ဒရယ်ကိုဘလို့နားလဲကြတယ်လေဆိုတဲ့ဥစ္စာကိုနှစ်ဖက်နားလဲအောင်အရင်ဆုံးစူးစမ်းစူးစမ်းပြီးတဲ့အခါကျမှဖက်ဒရယ်ဆိုတာဟုတ်ပြီဒီလိုဒီလိုတို့နားလဲပြီဆိုတဲ့အခါကျတော့မှအလီယာကိုနားလဲမှုအပေါ်မှာအခုလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုကျမတို့အဲ့ဖက်ဒရယ်နဲ့တိုက်အောင်ဘယ်လိုပြင်ဆင်ကြမလဲဘယ်ပိုက်တွေကတော့ဖက်ဒရယ်နဲ့ညီတယ်ဘယ်ပိုက်တွေကတော့မညီဘူးစသဖြင့်အဲ့ဒါလို့ဆွေးနွေးသွားလို့ရှိနေတော့အဲ့လိုဆွေးနွေးသွားလို့ရှိရင်ဒီကျွန်တော်တိုးတက်မှုလည်းမြန်ဆန်မယ်နောက်ရှင်းလဲရှင်းမယ်အဲ့ဒါတွေရပြီဆိုတဲ့အခါကျတော့မှပြင်ဆင်နိုင်ကြောင်းကိုသူ့ဖွဲ့စည်းပုံအခြေခံဥပဒေကမ်းမထားတဲ့အတိုင်းလုပ်မယ်ပြီးတဲ့အခါကျတော့မှ SSRDBR ခေါ်တဲ့တပ်တွေနော်ဒီလက်နက်ကိုင်တပ်ဖွဲ့အသီးသီးတွေရဲ့နေရာပြန်ထားဟိုပေါ့နော်နေရာအဒီဒီခွဲပြီးတော့ပြောင်းလဲရေးတွေနောက်တစ်ခုကလုံလုံရေးအရာဒီဟိုပြန်လဲပြီးတော့နေရာချထားရေးတွေအဆက်စားဒီကြီးအားစတာတွေလုပ်မယ်လုပ်ပြီးတဲ့အခါကျတော့မှအဲ့ခွဲပြီးပုံပြင်ဆင်ထားတဲ့ခွဲပြီးပုံအတိုင်းကျွန်တော်တို့ရေကောက်ပွဲတွေလုပ်မယ်အဲ့ဒါဖြင့်အဲ့လိုလုပ်မဲ့ပေါ့
ဟုတ်ကဲ့
အဲ့ဒါတစ်ခုကိုရှင်းရှင်းလင်းလင်းအရင်ဆုံးချက်ထားဖို့လိုတယ်အဲ့ဒါရှိမှသာလင်းဒီဟာကဟိုဒီအခုကြွားတဲ့နိုင်ငံရေးလမ်းကြောင်းကပို့ပြီးတော့နော်ပို့ပြီးတော့ဒီတက်ပြက်ဖြစ်ခြင်းရှိမယ်ပို့ပြီးတော့အောင်မြင်မှုကိုလည်းရနိုင်မယ်ပေါ့အခုအနေထားကအဲ့ဒီ document တာရှင်းရှင်းလင်းလင်းမရှိဘူးဒါကြောင့်ဒီဟာကတော့ဟိုပြဿနာတွေကတော့မကြာခဏတွေ့နေအောင်မယ်လို့ ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဥထွန်းစောကိုလည်းလေးလိုင်းမှာဖိတ်ခေါ်ခြင်းပါခင်ဗျာဥထွန်းစောကလည်းဒီနေရာမှာဟိုအဓိကကြားတဲ့အဖွဲ့ကြီးတစ်ခုဖြစ်တဲ့ UNFC နဲ့ ANC လို့အဖွဲ့တွေကိုကိုစားပြုနေတဲ့ပုံကိုဖြစ်တော့ဥထွန်းစောတို့ကအခုဒီလာမယ့်17ရက်နေ့မှာစတင်မယ်လို့သူတို့ပြောထားတဲ့ဒီညီလာခံမှာတက်ဖြစ်မလားဒီညီလာခံဆောစောပြောခဲ့သလိုမစားပြစ်နေတဲ့ဟိုအကြောင်းအရာတွေကမှာဘာတွေကများအဓိကအကြောင်းအရာခံနေရလဲဆောစောဦးရဲထွန်းတို့ဦးခွန်ဆိုင်တို့ဆွေးနွေးသွားတဲ့အချက်တွေကြောင့်လားဟုတ်ပြောဆင်းနေပါအောင်ဟိုအဓိကကတော့တက်ဖြစ်လားမတက်ဖြစ်ဘူးလားအရင်ပြောပါအောင်ဖိတ်သလားမဖိတ်ဘူးလားပေါ့နော
်ဟုတ်ကဲ့အဓိကကျွန်တော်ဒီနှစ်ချက်ပေါ့နော်ပထမအနေနဲ့ပြောခြင်းပါတယ်အဲဒီတစ်ချက်ကတော့ဒီပြီးခဲ့တဲ့နှစ်မေလမှာလုပ်ခဲ့တဲ့တစ်တရာစုပင်လုံးဒုတိယအစည်းအဝေးမှာတည်ဆုခဲ့တဲ့ package D ဆိုတာရှိတယ်အဲ့ဒီမှာအစိုးရဘက်ကတက်မတော်တစ်ခုတည်းရှိနေခွဲမထည့်ရမှုဆိုခိုင်ထားတယ်ဒီဘက်ကကျွန်တော် APN လက်မှတ်ရေးထိုးထားတဲ့တိုင်းဒေသနဲ့ကိုင်းတော်လည်းရဖွဲ့စည်းတဲ့ဘက်ကကိုပိုင်ပြတ်တန်းကွင်းနဲ့ပြည်နယ်ဖွဲ့စည်းပုံခြေကဥတွေရေးဆွေးရမှုကြွားရှိတယ်။ဒီနှစ်ခုအပေးယူမတည့်ခဲ့ကြဘူးအဲ့ဒါကြောင့်တိစုခဲ့တယ်။အခုတစ်ချိန်မှာဒီဟာကိုမဆွေးနွေးဘူးပေါ့နော်။အနည်းဆုံးဖြစ်နိုင်ခြေကနေစဆွေးနွေးပြီးတော့မှတိစုနေတာတွေထက်တာတွေကိုနောက်မှဆွေးနွေးမယ်တဲ့ပုံစံနဲ့ချိန်ကပ်နေတာကိုတွေ့ရတယ်။ခုနကဂျန်ခိတ္တန်လည်းပြောသွားတာတွေ့ပါတယ်။ဆိုဒီဟာကပါလဲဆိုတော့ NCA လုံးတုံးကဦးသိန်းစိန်ကိုရရဲ့ UPWC နဲ့SCCD ဒီနိုင်တော့ကဥပမာလိုဖြစ်နေပြီ။ရွေးတော်ကိုအရင်ဆွေးနွေးပြီးခက်တာကိုနောက်မှဆွေးနွေးမယ်ဆိုပြီးခြံထားကြတယ်။ခက်တာတွေကိုခြံထားရင်းနဲ့ခက်တာတွေကအများကြီးဖြစ်လာပြီးတော့အပြေရှားဖို့ခက်ခဲတဲ့အနေအထားနဲ့ရင်ဆိုင်ခဲ့ရတယ်။နောက်ဆုံးမှာဆင်ကောင်ကြီးအမိကြမှာတည့်ဆိုသလိုပြုတ်ဖြစ်ခဲ့တယ်။ဆိုရင်အဲ့ဒါနဲ့ SCCD ကနေအသေးမင်းညီနိုင်ရေးကိုဒီလိုခေါ် ST ဆိုပြီးလုပ်ခဲ့ရတယ်။နောက်ဆုံးမှာမကြေမလည်နဲ့ NCA ကိုဥသိမ့်နေဆိုရကတက်တော့ရိုက်ပြီးတော့မှအတည်ပြုခဲ့ကြတယ်။အဲ့ဒီမှာအားလုံးပါဝင်မှုဆိုတာလည်းဖြစ်မလာပဲ NCA အနစ်သာရမရှိပဲနဲ့အဓိပ္ပာယ်လည်းပြည့်ဝခဲ့ရတယ်ပေါ့နော်ဒါကပထမတစ်ချက်ဒုတိယတစ်ချက်အနေနဲ့ပြောချင်တာကအဲ့ဒီ NCA ရဲ့အရာပေါ့လက်ရှိနိုင်ငံရေးဆွေးနွေးမှုပုံစံတည်းမှာအခြေခံရမယ့်နိုင်ငံရေးဆွေးနွေးမှုမူပေါင်းဆိုတာရှိပါတယ်မူပေါင်းနဲ့ပတ်သက်လို့ဥသိမ့်စိဆိုတာလက်ထက်ကအတည်ပြုခဲ့တဲ့မူနဲ့နော်ဒေါက်တာဆဲစုကြည်ဆိုတာလက်ထက်မှာအဲ့ဒါကိုပြန်လည်သုံးသပ်ထားတဲ့မူဆိုပြီးတော့မှမူနှစ်မူသဘောမျိုးမရှင်းမလင်းရှိနေပါတယ်အခုနိုင်ငံရေးဆွေးနွေးပွဲပုံစံတွေကဘယ်မူပေါင်းကိုအခြေခံတာလဲမသိဘူးပေါ့နော်။ဆိုရင်အခုဆွေးနွေးပွဲတွေကနိုင်ငံရေးမူပေါင်းအခြေခံတဲ့မဟုတ်ပဲအဆင်ပြေသလိုဆွေးနွေးနေကြတာကိုကျွန်တော်တွေ့ရပါတယ်။အဲဒါကြောင့်ပြီးစဉ်ကြီးကနေရတဲ့ညီညာရေးဖြစ်စဉ်ကိုတွားနေတယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့။အဲ့တော့ဦးထွန်းစောတို့အနေနဲ့ကောဒီအခုညီလာခံမှာတက်ဖြစ်မလားဒါမှမဟုတ်အစိုးရဘက်ကဖိတ်ထားတာရှိသလားမတက်ဖြစ်ဘူးလားဘယ်လိုလဲခင်ဗျာ။
ကျွန်တော်တို့ရဲ့ယက်တီချက်သဘောထားကတော့ဒီလိုပါဒီအခုလက်ရှိသွားနေတဲ့ဆွေးနွေးပွဲဖြစ်စဉ်က NCA ပေါ်မှာအခြေခံပြီးတော့မှလုပ်တာဖြစ်တဲ့ခုနကျွန်တော်ပြောသလိုမျိုးပဲ NCA ပေါ်မှာအခြေခံပြီးမှနိုင်ငံရေးဆွေးနွေးပွဲတွေလုပ်ကြမယ်ဆိုပြီးတော့မှနိုင်ငံရေးလမ်းပြမြေပုံဟာရှိပြီသားဖြစ်တဲ့ခုနအေးဦးရထွန်းပြောသလိုလက်ရှိ NLD အစိုးရမှာလမ်းပြမြေပုံမရှိတာမဟုတ်ဘူးလမ်းပြမြေပုံရှိပါတယ်2016သူတို့နော်ကျွန်တော်တို့ဒီ21ရာစုပင်လို့ပထမအစည်းအဝေးမတိုင်ခင်မှာဒီကျွန်တော်တို့လမ်းပြမြေပုံတူပြီးတော့ချရတယ်လမ်းပြမြေပုံချတာကိုတက်ကကန့်ွက်တယ်အဲဒီလမ်းပြမြေပုံက NCA ပါနိုင်ငံရေးလမ်းပြမြေပုံနဲ့နော်ဆင်တူယိုးမှကွက်တီနီပါဖြစ်တယ်ဒါမဲ့ဒီ NLD ဆိုရကအဲ့ဒါကို priority ပေါ့ဦးစားပေးမှုကိုသူနည်းနည်းပြင်လိုက်တယ်အဲ့ဒီပြင်လိုက်တဲ့ပုံမှာတက်ကမကြိုက်ဘူးတက်ကမကြိုက်တော့ဘာလုပ်ရလဲဆိုတော့အဲ့ဒါကိုတက်မတော်မှလည်းပဲတက်မတော်ကကိုယူစီကျိုးရဲ့ညီချင်းရေးဘူဝါရဆိုတာရှိတယ်အဲ့ဒါကြောင့်လက်ရှိ NLD ဆိုရမှာလည်းညီငယ်ရေးမူဝါဒဆိုပြီးတော့မှအဲ့လိုမျိုးလှုပ်လိုက်တယ်ဆိုတော့ NLD ဆိုရရဲ့ညီငယ်ရေးမူဝါဒဟာရှိပြီသားဖြစ်တယ်အဲ့ဒီမူဝါဒဟာဒီ SCA ပါနိုင်ငံရေးလမ်းပြမြေပုံကိုထန်ထပ်ထင်ထပ်ပါတယ်နော်ကွက်တီနီပါဖြစ်တယ်ဆိုရင်အဲ့ဒီလမ်းပြမြေပုံတိုင်းသာဒီဇိုင်းမဲ့မဲ့သွားဖို့ပဲလိုတယ်လို့ကျွန်တော်တို့မြင်တယ်အဲ့လိုဒီဇိုင်းမဲ့မဲ့မသွားလို့အခုလိုဖြစ်နေတာ
အဲ့တော့ဦးသွန်းတော်တို့ကဒီအခု
ခန့်ကန်တာနဲ့ပတ်သက်လို့ကကျွန်တော်တို့ရည်တည်ချက်ကပါလဲဆိုတော့ဒီဆွေးနွေးမှုပုံစံတွေဟာအနှစ်သာရနဲ့အဓိပ္ပာယ်ရှိဖို့လိုတယ်တော့ဒီသဘောတူထားတဲ့မူပေါင်းတွေပေါ်မှာခြေခံဖို့လိုတယ်။နောက်ပြီးတော့အခုကခွဲခြားဆက်ဆက်မှုတွေရှိနေတယ်။ငင်းချင်းရေးစစ်တင်မှာအတိတ်ကအခြေခံရှိရမယ်။နောက်အပြန်အလှန်သိမှတ်ပြုမှုလေးစားမှုနဲ့နော်ဂုံသိက္ခာရှိမှုတို့ဟာအခုကမရှိဘူးဖြစ်နေတယ်။အဲ့ဒီပုံမှာခြေခံပြီးမှကျွန်တော်တို့ကနော်တက်တူရတူပါဝင်ဆွေးနွေးဆုံးဖြတ်ခွင့်ရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတည့်ရောက်ဖို့အတွက်သဘောထားရှိပြီလားဖြစ်ပါတယ
်။ဟုတ်ကဲ့အခုထိတော့ဖိတ်မဖိတ်သေးဘူးပေါ့နော
်။ဟုတ်ပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။အခုကျွန်တော်တို့ဟိုဒီဆွေးနွေးပွဲကိုအီးမေးလ်နဲ့တစ်ဆင့်ဝင်ပြီးတော့ဆွေးနွေးထားတဲ့ဥစ္စာလည်းရှိပါတယ်။ဥမအိတ်တန်စင်ဖတ်ပြပေးအောင်ခင်ဗျ။
ဟုတ်ကဲ့ပါ။ဦးညွန့်လာကနေဒါရေးသားထားပါ။ July 17 ရက်နေ့ကစပြီးတော့9ရက်ကြာကျင်းပမယ်တတိယအကြိမ်နီလာခိုင်နဲ့အနာဂတ်ငြိမ်းချမ်းအလားအလာဒီလုံးဝကောင်းမွန်အောင်မြင်တဲ့အနေအထားကိုရရှိနိုင်မည်ဟုမယုံကြည်ပါဘူး။ဒါကြောင့်လဲဆိုတော့အကြိမ်ကြီးရွှေ့ဆိုင်ခဲ့ရတဲ့နီလာခိုင်ကိုနောက်ထပ်ပြီးတော့ရွှေ့ဆိုင်ရပြန်ရင်လည်းကြည့်မကောင်းတော့လို့အလုတ်ဖြစ်ရင်ပြီးတော့တရွတ်ဆွဲပြီးခေါ်တဲ့နီလာခိုင်ဖြစ်နေပြီးတော့လူတွေလည်းပင်ပန်းအချိန်ကုန်ငွေကုန်စိတ်ပျက်စရာတွေနဲ့သာကြုံတွေ့နေရတာကိုသာမြင်မိပါတယ်။နီလာခိုင်မှာလက်နက်ကိုင်တိုင်းရင်းသားအုပ်စုတွေအားလုံးကိုတပြေးညီပါဝင်ခွင့်မရတာသွေးခွဲစီယုံဆောင်ရွက်တာတွေရှိနေပြီးတော့တက်ရောက်ခွင့်ပေးပြန်ရင်လည်းဆွေးနွေးခွင့်မရတာမျိုးကလည်းကန့်သက်ချက်တွေကြောင့်အောင်မြင်တဲ့နီလာခိုင်အနေအထားဖြစ်ဖို့ကအလန့်ဝေးပါသေးတယ်လို့ဆိုကြပါတယ်။တကယ်တမ်းငြိမ်းချမ်းရေးကိုတံမိုးထားပြီးလိုချင်တယ်ဆိုရင်တော့1အစိုးရအနေနဲ့တိုင်းရင်းသားရေးရာပြဿနာတွေကိုတိကျခိုင်မာပြတ်သားတဲ့မူဝါဒလမ်းစဉ်တွေချမှတ်ဆောင်ရွက်ဖို့လိုပါတယ်။2တိုင်းရင်းသားတပ်မတော်အနေနဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကိုလည်းအပြန်အလှန်နားလည်မှုနဲ့ကုလင်းစာတရားများထားရှိကနိုင်ငံတော်အေးချမ်းတရားရေးပြည်သူတရားလုံးလုံခြုံရေးအတွက်တပ်မတော်ရဲ့သဘောထားမှန်ကိုပြတ်သားဖို့လိုပါတယ်ဆိုပြီးတော့သူကရေးသားထားပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဒါကတော့ဥထွန်းစောဆိုတော့ပြောထားတဲ့ဒီခွဲခြားဆက်ဆံမှုသူခွဲဆက်ဆံမှုနဲ့သဘောထားတိုက်ဆိုင်နေတဲ့အနေအထားမှာရှိပါတယ်။ဆိုတော့သူကလည်းအဲ့ဒီသဘောဆက်ဆံပြောသွားတာဆိုတော့အခုကျွန်တော်ဒီလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြတဲ့သတင်းရှင်တွေကိုလည်းဖိတ်ခေါ်ချင်ပါတယ်။ထိုင်းနိုင်ငံကကိုလွင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကိုကိုလွင်ရှိပါလား
။ရှိပါခင်ဗျာမင်္ဂလာ
ပါ။ဟုတ်ကဲ့ပြောပါခင်ဗျာကိုကိုလွင်တက်နိုင်တယ်လို့လူရင်းတို့ရှင်လေးဆွေးနွေးပေးပါ။ဟု
တ်ကဲ့ကျွန်တော်အဓိကပြောချင်တာကတော့ဟိုအခုကဟို NLD ဆိုတာအနေနဲ့တကြောင်ဒီတမတော်ဘက်ကတကြောင်တိုင်းရင်းသားဘက်ကတကြောင်လက်တုံးကြကြမှာသူကကြညံ့နေလေဆိုတော့ဒီသူကကြညံ့နေတယ်တိုင်းရင်းသားတွေနော်တိုင်းရင်းသားနဲ့ဖြစ်ပြန်ပြီးပြတ်ခတ်ပြန်ပြီးဆိုတော့အတိကဒုက္ခရောက်တာကတော့ဒီပြည်သူတို့တို့ပဲပေါ့အစိုးရကတလန်းသွားတယ်တမတော်ဘက်ကတလန်းသွားတယ်အတိကဒီငိမ့်ငိမ့်တစ်ခုဖြစ်လာဖို့ဆိုရင်တော့သုံးဖက်အပြန်အလှန်နားလည်မှုတွေနဲ့ပေါ့နော်တိုင်းသားကလည်းတိုင်းရင်းသားအတူတူရောက်အစိုးရဘက်ကလည်းဘယ်လိုလိုက်ရောက်ပြီးနိုင်မလဲအတိကတမတော်ပေါ့နော်ကျွန်တော်အတိကကြားတယ်ချက်ပေါ့တမတော်ဘက်ကဘလောက်ထိသဘောထားကြီးနိုင်မလဲလို့ဒီညီလာကမှစောင့်ကြည့်ရမှာပါနော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ကိုလင်းကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တစ်ချက်တည်းပဲကျွန်တော်ဖင်လန်နိုင်ငံကဝင်ဆွေးနွေးပေးမယ်ကိုငင်းညောင်းလည်းဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုငင်းညောင်းရှိပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်အခုကျွန်တော်လိုရင်းတို့ရေးလို့ကျွန်တော်ပြောပါမယ်အဓိကကကျွန်တော်သတိထားမိရရှိတယ်နိုင်ငံတော်အတိုင်းအတာပုံပေါ်ရောဥစ္စာသေးပြောထားတဲ့စကားရှိတယ်ဗျာဒီလိုဥစ္စာဘာရှိလဲဆိုတော့ဒီလုံစာချုပ်ပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်2008အခြေခံဥပဒေနဲ့မညီလို့ရှိရင်သူတို့က2008ဒီလုံစာချုပ်ကိုပါပယ်တယ်ပေါ့အဲ့ဒီစကားတခုရှိတယ်ခုနကဥယျာဉ်ထုံးပြောတဲ့ကိစ္စမှာကြတော့ဘာရှိလဲဆိုတော့အာဒီအာဒီလုံစာချုပ်လုတ်ပြီးတော့2008အခြေခံဥပဒေကိုပြင်မယ်ပေါ့နောက်တစ်ချက်ကဒီဟိုလွယ်လွယ်ကလေးနဲ့လုတ်ပြီးသွားလို့ရှိရင်လွယ်တဲ့ဟာတွေအရင်လုတ်ပြီးခက်တဲ့ဟာကြရင်မလုတ်ဘူးဆိုပြီးတော့ဥထုံးဆောင်ခုနကပြောတာလည်းရှိတယ်ချင်းကောင်ကြီးအမိကြမှာတက်ပေါ့အခုလိုမျိုးဖုတ်ပွင့်လိုက်လေဟိုကြော်လိုက်ကြော်လိုက်ကြော်လိုက်ကြော်လိုက်လုတ်သွားလိုက်ပြီးတော့ပြန်ဆက်လိုက်ပြန်ဆက်လိုက်လုတ်တဲ့27ရာစုပြေလုံးဆိုတဲ့ဟာကိုကျွန်တော်တို့ပြည်သူတွေကဘလောက်အလိန်ခံရမှာလဲတိုင်းရင်းသားကောင်းဆောင်နေကြပါပေါင်းပြီးတော့လိမ့်နေတာလားဆိုတာကျွန်တော်သိကြတာပါကျန်တဲ့ကိစ္စကကျွန်တော်ဘာမှမရှိပါဘူးဥခွတ်ဆိုင်လို့ဥရဲထုံးလို့ဥထုံးတော်တို့ဖြေနိုင်ပါလိမ့်မယ်တိုင်းရင်းသားကောင်းဆောင်နေပါလိမ့်နေလားဆိုတာကျွန်တော်သိကြလို့ပါအစိုးရကတော့လိမ့်တယ်ကျွန်တော်အယောက်ထဲယုံကြည်တာ
ဟုတ်ကဲ့ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥက္ကွန်ဆိုင်ကိုပဲအာရှေ့မီနောက်မီဥက္ကွန်ဆိုင်ကိုပဲကလိုရင်တူရှင်ဖြည့်ပေးပါအောင်လို့ပြောချင်ပါတယ်ဗျာဆိုတော့ဒီနေရာမှာတမတော်ရဲ့အခန့်ကဏ္ဍကလည်းဒီ elephant in the room ပေါ့လေမိထားလို့မရဘူးဆိုတော့ဥက္ကွန်ဆိုင်ကျွန်တော်တို့ခတ်တူတူလေးပဲဖြည့်ပေးပါလားခင်ဗျာ
ဟုတ်ကဲ့ဒီကိစ္စအာဟိုဒီသုံးပွင့်ဆိုင်လုံဆွဲပွဲလို့ပြောလို့ရတာပေါ့ဗျာနော်အစိုးရသုံးမဟုတ် NLD ကတစ်ဖက်နောက်ပြမဒီတမတော်ဘက်ကတဲ့နဗရမဒီကျွန်တော်တို့တိုင်းရင်းသားအာဒီတော်လိုင်းရဲ့ဖွဲ့စည်းတည်တဲ့ကုလသမဂ္ဂတို့ကဒီအပါတီအဖွဲ့စည်းတွေလည်းပါတာပေါ့ဗျာနော်အခုဖြစ်နေတဲ့ဟာကဒီကျွန်တော်တို့ဒီ2015ရွေးကောက်ပွဲပြီးတဲ့အပိုင်းမှာဆိုလို့ရှိရင်ဒီအချင်းချင်းမယုံကြည်သင်္ကန်းမသင်္ကန်းမှုကပုံပြီးတော့များလာတာသိထားပါတယ်နော်ဒီမျိုးသိချလာတဲ့ခါကျတော့ဘာဖြစ်လဲဆိုတော့အစိုးရမှာပေါ့တမတော်ဘက်ကဆိုလို့ရှိရင်လေဟာဒီအစိုးရနဲ့ဒီတိုင်းရင်းသားတွေနဲ့ပေါင်းပြီးတော့မှငါတို့ကိုတိုက်မလားနော်ဒီတိုင်းရင်းသားတွေကလည်းအာ NLD လည်းပါမှာဖြစ် နဗတ္တမတော်လေးဗမာပဲဒီဗမာနှစ်ဖွဲ့ပေါင်းပြီးတော့ငါတို့ကိုဖြစ်မလားစသည်ဖြင့်ပေါ့နောက်ဒီလိုမျိုးကျွန်တော်တို့ကိုဖြစ်နေကြတယ်ဒီလိုမျိုးဖြစ်နေတဲ့အချိန်ဒီမှာကျွန်တော်တို့တစ်ဖက်ကလည်းဒီနိုင်ငံခြားကဖြစ်အားတွေကလည်းအများကြီးလာနေဒီလာနေတဲ့အချိန်မှာကျွန်တော်တို့အခုလောလောဆယ်ကတော့အစိုးရကတော့ထွက်ရလမ်းတစ်ခုအနေနဲ့သူကလုပ်တယ်လို့ပြောလို့ရှိရင်လည်းမနဲ့မေလို့ကျွန်တော်မထင်ဘူးပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
အဲဒီလိုမျိုးလုပ်နေတဲ့အဲဒီလိုမျိုးလုပ်နေတဲ့အချိန်မှာကျွန်တော်ဒီတိုင်းရင်းသားတွေအနေနဲ့ကလည်းမကူညီဘူးဆိုလို့ရှိရင်လည်းသူကဒီအချိန်ကြီးဟာမတင်တော့ဘူးဒါကြောင့်မလို့ကျွန်တော်တို့ဒီတင်းညက်စုဒီနောက်တစ်ခေါက်လာမယ်ပြည်တော်စုညီလာခံဒီညီညာညီလာခံတော့ကူရမယ်ကူပြီးလို့ရှိရင်ဒါကိုပြီးတာနဲ့တပြိုင်နဲ့ကျွန်တော်တို့အခုအထိပြစ်ဆို့နေတဲ့ကြံစည်တွေဖြစ်တဲ့ဒီခွဲမထွေရတို့တခုဒီတော့တမတော်တို့စပြီးတော့ကျွန်တော်တို့တခါလေးဖြည့်ရှင်းတော့ဖို့လိုတယ်ဆိုမှသူတို့အစီအဝေးတည်းမှာပြောတာကိုကျွန်တော်ကြားပြရပါတယ
်ဟုတ်ကဲ့ဥက္ကဆန်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်ကိုဦးထွန်းစောကိုကျွန်တော်ထပ်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဆိုတော့ဒီနေရာမှာဆိုတော့ဥက္ကဆန်ပြောသွားသလိုပဲဒီယုံကြည်မှုစဉ်းစားကြတဲ့မှာတဖြည်းဖြည်းနဲ့ယုံကြည်မှုလျော့လာတာဟာဒီကြားထဲမှာတွေးထိုးတဲ့အဖွဲ့အစည်းတစ်ခုခုဒါမှမဟုတ်လည်းတွေးထိုးတဲ့လောက်ရတည်များရှိနေလို့လားဥထုံးဆောင်စနေဘွဲတွေမှာဘယ်လိုတွေ့ရသလဲကျွန်တော်တို့စက္ကန့်40လောက်တွင်မှာမြန်မာလေးပြောပြလို့ရမလား
ဟုတ်ကဲ့အဓိကတော့ဒီလိုပြဒီယုံကြည်မှုပြောင်းနေရတဲ့အကြောင်းရင်းကဘာလဲဆိုတော့နော်သဘောတူညီချက်တွေကိုအကြတော့လိုက်နာဖို့ကစ်ကွက်လို့ပဲဖြစ်တယ်နော်အကြတော့မလိုက်နာကြလို့ပဲဖြစ်တယ်နောက်ပြီးတော့အနစ်နာတာနဲ့ဒီကိရှိနိုင်ငံရေးစနေဘွဲတွေဖြစ်လာဖို့အတွက်သဘောတူထားတဲ့မူပေါင်းအတိုင်းတိုင်းဒေသလူမျိုးတိုင်းရဲ့သက်ဆိုင်ရာအမျိုးသားစစ်နိုင်ငံဆွေးနွေးပွဲတွေကိုလုပ်ခွင့်ပေးရမယ်အဲ့ဒါတွေမရှိလို့ဖြစ်နေတာဖြစ်တယ်။ချုပ်ပြီးပြောရင်တော့လက်ရှိဖြစ်စဉ်တစ်ခုလုံးကိုပြန်သုံးသပ်ပြည်သူတော်ကိုပြင်ဆင်ပြီးတော့အားလုံးပါဝင်ရေးကိုဖော်ဆောင်နိုင်မှာပဲလက်ရှိညီညီဖြစ်စဉ်ကိုအပြည့်အဝအကောင့်တွေဖော်နိုင်လိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့ဦးထွန်းဆောင်ကျေးဇူးတင်ပါတယ်။ဦးရထွန်းနောက်ဆုံးစကားလေးကျွန်တော်မေးချင်တာကဒီ NCA ထိုးထားတာမထိုးထားတာအပါထားပေါ့နော်။ဒီလက်နက်ကိုင်အဖွဲ့အစည်းတွေတိုင်းဒေသနိုင်ငံရေးပါတီတွေအဖွဲ့အစည်းတွေဒီအခုကျင်းပမယ်ဒီ21ရာစုပင်လုံညီလာခံမှာတို့အနေနဲ့ပါသင့်သလားဒီမြောက်ပိုင်းမဟာမိတ်အဖွဲ့လိုမျိုးပေါ့နော်အဲ့လိုမျိုးအဖွဲ့အစည်းတွေအားလုံးကိုဖိတ်ခေါ်သင့်သလားခင်ဗျအ
ဲဖိတ်ခေါ်ပြီးတော့တည်တံ့ပေါ့ဗျာတို့အနေထားကခုန NGO လည်းမထိုးရသေးဘူးဟိုဖက်ဒရယ်ဆိုတာနဲ့ပတ်သက်ပြီးတော့လည်းအဲတို့ဟိုသဘောတူလက်ခံတယ်ဆိုရင်လည်းအဲ့ဒီဖက်ဒရယ်ဆိုတာကဘယ်လိုလဲဆိုတဲ့အမြင်တူညီမှုတွေလည်းမရသေးတဲ့အခါကျတို့ဖိတ်ခေါ်တယ်ဆိုရင်လည်းတည်တံ့ဆွေးနွေးတာကောင်းမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဦးရထွန်းကျေးဇူးတင်ပါတယ်ဦးခွန်ဆိုင်ရောဦးထွန်းစောရောနောက်ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ညီလာခံရဲ့ရလဒ်ကိုတော့မကြခင်ပြည့်ရှိရမယ်ထင်ပါတယ်နောက်တစ်ပတ်မှာပြန်ဆုံကြသေးတာပေါ့